စနေနေ့ကလုပ်တဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဆိုင်အင်းဝမ်ဟာထောက်ခံမဲ့အရေးအတွက်58ရာခိုင်နှုန်းကျော်နဲ့အပြတ်သတ်နိုင်ရသွားပါတယ်။ရွေးကောက်ပွဲနိုင်ရတယ်လို့သိရပြီးတဲ့နောက်စနေနေ့ကထောက်ခံသူတွေကိုမိန့်ခွန်းပြောတာမှာသမ္မတဆိုင်ကတရုတ်နဲ့တိုင်ဝမ်ကြားညီညီချင်းချင်းရှိနေတဲ့အနေအထားကိုဆက်ထိန်သိမ်းဖို့တရုတ်နိုင်ငံကိုတိုက်တွန်းသွားပါတယ်။ဒါ့အပြင်တိုင်ဝမ်ကိုဒန်းတူညီမျှသတ်မှတ်ဆက်ဆံတာမျိုးတရုတ်ကမလုပ်ဘူးဆိုရင်အမျက်ထွက်နေတဲ့တရုတ်တာဝန်ရှိသူတွေနဲ့သူ့အစိုးရဆွေးနွေးပြောဆိုမယ်လို့လည်းပြောပါတယ်။တရုတ်နဲ့ဆက်ဆံရေးကိုလူအများစုထောက်ခံတဲ့သဘောထားအရသမရအနေနဲ့ကျွန်မကင်တွယ်ရပါမယ်။မတင်မကျအခြေအနေကိုကြော်လွန်ပြီးရေလက်ကြားဟိုဘက်ဒီဘက်ဆက်ဆံရေးတိုးတက်စေဖို့ကျွန်မအစွမ်းကုန်လှုပ်ဆောင်သွားပါမယ်လို့တိုင်ပင်မျိုးတော်ကသူ့ရဲ့မဲဆွယ်စီရင်ရေးဌာနချုပ်အပြင်ဘက်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမရဆိုင်ကပြောပါရယ်။တရုတ်ကတိုင်ဝမ်ကျွန်းကိုသူပိုင်ဖြစ်သတ်မှတ်ထားပြီးလူဝရင်အင်အားသုံးပြီးပြန်ရယူမယ်လို့ချင်းချောက်ထားတာပါ။တရုတ်သမရရှီကျင်းပင်ကိုယ်တိုင်ကသူ့အနေနဲ့ငြိမ်းချမ်းတဲ့အဖြစ်တစ်ခုကိုပိုလိုလားတယ်လို့လွန်ခဲ့တဲ့တနှစ်မှာပြောခဲ့ခြင်းနဲ့ဒီပိုင်းထဲမှာပဲလူဝရင်အင်အားသုံးရယူမယ်ဆိုတာထပ်ပြီးချင်းချောက်ပြောဆိုခဲ့ပါသေးတယ်။ဆိုင်ယုံဝမ်ဟာသူ့ရဲ့အဓိကပြိုင်ပွဲဖြစ်သူတရုတ်နဲ့နီကဆက်ဆံရေးလူလာတဲ့ကွန်မတန်ပါတီကဟန်ချိုးယူကိုမဲရည်အတွက် 2.6 တန်းကျော်သာစုစုပေါင်းထောက်ခံမဲ့အရည်အတွက် 10 တန်းကျော်နဲ့နိုင်ရတာပါ။ဒါဟာဖြင့်တိုင်ဝမ်မှာသမ္မတကိုတည်းရဲ့ရွေးကောက်တင်မြောက်တဲ့1996ခုနှစ်ကတည်းကစလို့ရွေးကောက်ပွဲအနိုင်ရခဲ့မှုတဲ့ဘယ်သမ္မတထက်မဆိုပိုများတဲ့ထောက်ခံမဲ့အရည်အတွက်ဖြစ်ပါတယ်။